မြန်မာနိုင်ငံဒီမိုကရေစီတင်ကူးပြောင်းရေးမှာအခက်အကျုံရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးနိုင်ငံရေးဖြစ်ခြင်းရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲကဆွေးနွေးဖို့လိုတယ်လို့ပြည်နိုင်ငံတော်ကောင်စီနိုင်ငံခြားဝန်ကြီးဝန်ကြီးကပြောပါတယ်။ဒါပြင်အကြမ်းဖက်မှုတွေထပ်မဖြစ်အောင်ရှောင်ပြီးနိုင်ငံတော်လူမှုဖွဲ့စည်းတဲ့ပါအမြန်တည်နေမှုရအောင်လုပ်ဖို့လည်းတိုက်တွန်းခဲ့တယ်လို့တနင်္လာနေ့ရန်ကုန်တရုတ်တန်ရုံဖြစ်ဆိုဆောင်မြန်မာမှာဖော်ပြထားပါတယ်။ဝန်ကြီးဟာဇူလိုင်3ရက်စနေနေ့ကတရုတ်နိုင်ငံချင်းဝါတက္ကသိုလ်မှာပြုလုပ်တဲ့6ချိန်မြောက်ကမ္ဘာငင်းကြင်းဖိုရမ်မှာကမ္ဘာငင်းကြင်းကိုကာကွယ်ဆောင်ရှောက်ပြီးလူသားတိုးမြှင့်မှုညှင့်တင်ပေးဖို့ပြောကြားမှာမြန်မာအရေးထက်သွင်းပြောကြားခဲ့တာပါ။နိုင်ငံတကာတိုင်ဝမ်နေနဲ့မြန်မာအချုပ်အခြာအာဏာကိုရောပြည်သူတွေရဲ့ရွေးချယ်မှုကိုပါလေးစားဖို့ပြည်နယ်တည်နယ်ရဲ့အတွက်အထောက်အကူပြည့်စုံတဲ့ကိစ္စရပ်တွေကိုပို့လုပ်ဖို့ပြောလိုက်တဲ့အပြင်တစ်ဖက်သက်အရေးကြီးတန်းခတ်တာတွေမလုပ်ဖို့ပါတတိပေးပါတယ်။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံတည်ငြိမ်မှုမျှော်လင့်တယ်လို့အာဆီယံကမြန်မာအခြေအနေအဆင်ပြေအောင်ကံကြိုဖြည့်ဆည်းမှုတွေအများလုပ်ဖို့အာဆီယံနည်းလမ်းနဲ့တွန်းအားပေးမှုကိုထောက်ခံတယ်လို့ပြောပါတယ်။မြန်မာကိုကိုဗစ်ကာယရောဂါတိုက်ခိုက်အကူအညီနဲ့စီးပွားရေးအကူအညီတွေပေးပြီးရင်းနှီးတဲ့ဆက်ဆံရေးဆက်တုံးချပြီးဂျောင်းဝင်ဆောင်ရမယ်လို့လည်းရန်ကုန်တရုတ်တန်ရုံဖေ့စ်ဘွတ်မှာဖော်ပြထားပါတယ်။